မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါရစေကျွန်တော်ဒီနေ့အခုအင်္ဂါနေ့နိုဝင်ဘာလ10ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲပြုလုပ်နေပြီဖြစ်ပါတယ်နိုင်ငံတကာအခင်းကျင်းနောက်ကမ္ဘာနိုင်ငံကြီးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကဘယ်လိုကြည့်ရိုက်မှုရှိမလဲနောက်မြန်မာတွေဘက်ကရောလက်ရှိဒီအမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာဘယ်လိုအမြင်ရှိလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ရှိပါတယ်အဓိကပေါင်းဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်တစ်ဦးဖိတ်ခေါ်ထားပါတယ်သူကတော့မြန်မာပြည်လေးလာသူဥပ္ပိုလ်ကျော်ညင်းဖြစ်ပါတယ်သူကလက်ရှိအမေရိကန်နိုင်ငံသားဒါပြည့်မြန်မာပြည်မှာရန်ကုန်မြို့မှာခြေစိုက်ပါတယ်နောက်တူကတော့မြန်မာပြည်လေးလာသူဥအောင်သူညင်းဖြစ်ပါတယ်နောက်ကျွန်တော်တို့ဒီ Virginia မင်းတို့တို့မှာသတင်းတွဲယူနေတဲ့မက်ခင်ဖြူထွေးကိုလည်းကျွန်တော်လေးလိုက်ပေါ်တင်ထားပါတယ်ကျွန်တော်တို့အရင်ဆုံးတော့ဥပ္ပိုလ်ကျော်ညင်းတော့လေးလိုက်ပေါ်ရောက်နေပါပြီခင်ဗျာဥပ္ပိုလ်ကျော်ညင်းကြားပါလားခင်ဗျာ
ကြားပါတယ်ကြ
ားโอเคဥပ္ပိုလ်ကျော်ညင်းခုနကပြောသလိုပါဒီလက်ရှိမြန်မာအမေရိကန်သမ္မတရွေးကောက်ပွဲဟာဒီမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာပေါ်မှာဘယ်လောက်ထိအရေးပါမယ်လို့အခုလက်ရှိသမ္မတရွေးကောက်ပွဲကဘယ်လောက်ထိအရေးပါနိုင်တယ်လို့တွေ့ပါလဲခင်ဗျ။
ရေးပါတယ်ဆိုတာကဟိုကောင်းကောင်းတော့ဦးကဟိုတောင်းတဲ့မြောက်လို့ကွဲနေတာပေါ့နော်။ဒါကြောင့်ကမ္ဘာရှေ့ကြောင့်အရှောက်ကမ္ဘာအနေနဲ့ရောရေးပါတယ်မှာရေးပါပါတယ်။ဒါကြောင့်လည်းဆိုတော့လက်ရှိသမ္မတဥပမာနဲ့ဟလာရဲ့ policy ကအစ်မစ်ပြုတ်ခေါ်တော့ပေါ့နော်။အရှောက်ဘက်ကရိုင်းနေ policy တုံးလာတယ်။ဒါပေမဲ့သူကတရုတ်နဲ့တောင်တရုတ်ပင်လယ်ကွေ့မှာပြဿနာရှိတယ်အခုဒီနေ့လည်းပြဿနာရှိတယ်ပေါ့နော်ဆိုတော့ထရန့်ကတော့သူကဆွန်ထရန့်တက်လာရင်ထရန့်ကတော့ဘာဖြစ်မှပြောလို့မရဘူးသို့တော့သူကဒီလက်ရှိအိုဘားမားရဲ့ policy နဲ့ပြောင်းပြန်ဖြစ်ဖို့များတယ်ပေါ့နော်ဆိုတော့ဒီရှေ့တောင်အာရှမှာလည်းဥပမာအမေရိကန်ဟာkindness in view philippines in view ပေါ့နော်ဘမနိုင်ငံနဲ့တော့အဆင်ပြေတာပေါ့နော်မြန်မာနိုင်ငံနဲ့တော့ဆိုတော့သူတက်လာတဲ့ကောင်းဆောင်နှစ်ယောက်ဟာပြန်ရှင်နေရှင်ပြိုင်နေတဲ့ကောင်းဆောင်နှစ်ယောက်ဟာတောင်းတဲ့မြောက်လိုခြားနားမှုရှိနေတဲ့အတွက်ဒီသမရရေကောက်ပွဲဟာအလွန်ကြီးကြီးတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကူဖို့ကျော်ကြီးရဲ့ပုဂ္ဂိုလ်အမြင်သိချင်ပါလေအခုသမရလောင်းကလင်တန်နဲ့သမရလောင်းဒီဒေါ်နယ်ထရမ့်တို့နှစ်ဦးသူတို့နှစ်ဦးနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲ
ကျွန်တော်တော့အမြင်သိမကောင်းဘူးကျွန်တော်မဲမပေးဘူးဘာကြောင့်လဲဆိုတော့နယ်စလုံးကကျွန်တော်အမေရိကကို82ခုနှစ်မှာရောက်ပါတယ်။ကျွန်တော်ဂျုံမှုတွေသမ္မတရေကောက်ပွဲတွေမှာဒီသမ္မတရေကောက်ပွဲလောက်နိုင်ကြတယ်ဟိုပြန်ချင်းချင်းချင်းမရှိဘူးပေါ့နော်။သမ္မတထရမ့်ဆိုရင်လည်းရှင်းပြတော့ကျွန်တော်တို့က political idiot ခေါ်တော့နိုင်ငံရေးနားမလည်ဘူးလို့ပြောကြပါစို့။ကလင်တန်ကတော့နိုင်ငံရေးနားတယ်လို့နဲ့အခုပေါ်လာတဲ့ email တွေကကလင်ကြီးတွေအများကြီးရှိတယ်ပေါ့နော်။ဆိုတော့ကျွန်တော်ကတော့နေဆင်းကတော့ဘာမှကြောက်အမေရိကန် is doing လို့ကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့နေဆင်းကကျနေသမရယူကပွဲတွေဆိုရင်ကောင်းတာလေးရှိသေးတယ်ပေါ့နော်ဒီသမရယူကပွဲကတော့ကျွန်တော်အမြင်ရတော့အားမရဘူးလို့ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ကိုဘိုကျောင်းကြီးလေလိုင်းပေါ်မှာနေပြပါဦးခင်ဗျာကျွန်တော
်
နောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုအောင်မော်စင်ကိုအောင်မော်စင်ကတော့လက်ရှိအမေရိကန်ပြည်ထောင်စု Virginia မှာပါသူကလက်ရှိအမေရိကန်ရွေးကောက်ပွဲကိုတောက်လျှောက်လဲလေးလာထားသူဖြစ်တဲ့ကကြောင့်ကောမိုစင်ကြားပါလားခင်ဗျဟုတ်က
ဲ့ကျွန်တော်ကြားပါ
ကောမိုစင်အခုဒီသမရရွေးကောက်ပွဲထူးခြားတာအခု2016ရွေးကောက်ပွဲရဲ့ထူးခြားချက်တွေဆိုဘာတွေများသတိထားမိလဲခင်ဗျ
ခုနကကိုကျော်ကိုပိုးပိုးကျော်နေပြောသလိုပါပဲထူးခြားချက်ကတော့တော်တော်များတယ်ခင်ဗျဒီပြောမယ်ဆိုလို့ရှိရင်ထူးခြားဆုံးလို့ပြောရမှာကတော့ဒေါ်နယ်ထရမ့်ပေါ့နော်သူကတော့ထူးခြားဆုံးကဥစ္စာပေါ်ကုစရေလောင်းလို့ပြောရမှာပါဘာဖြစ်လို့လဲဆိုတော့ဒါကသူကအစိုးရတာဝန်ကိုတခါမှမချမ်းသာဘူးတဲ့ဒီဘီလီယံနာတစ်ယောက်ကနေပြီးတော့ဟိုဘယ်လိုကောင်းလဲဟိုဒီကုစရေဖြစ်လာတဲ့ဒူနာစလိုမျိုးကုစရေဖြစ်လာပုံကလည်းဒီအငင်းပွားစီကသူရဲ့ဒီပြောဆိုမှုတွေကြောင့်ကုဟိုဘယ်လိုကောင်းလဲနာမည်ပို့ပြီးတော့ကြီးလာတဲ့ကုစရေတစ်ယောက်ဖြစ်တယ်တစ်ဖက်ကလည်းဒီဥစ္စာပေါ် Hillary Clinton ဆိုလို့ရှိရင်သူကတသက်လုံးအစိုးရရဲ့တာဝန်ထမ်းဆောင်ခဲ့တဲ့လူအရင်တုန်းကလည်းသမရဟောင်းရဲ့ကတော်ဖြစ်တဲ့ဦးဆုံးဟိုအမေရိကန်ရဲ့ပေါ့နော်ဦးဆုံးအမျိုးသမီးသမရဖြစ်လာနိုင်တဲ့အခုဆိုရင်တော့အမျိုးသမီးကိုယ်စားလှယ်ဖြစ်နေတဲ့တယောက်ဖြစ်တယ်ပေါ့နော်ဆိုတော့ဒါကအများကြီးကိုထူးခြားပါတယ်နောက်တစ်ခုကကြားတဲ့ခါကြတော့လေဒီတယောက်နဲ့ကိုယ်ပေါ်ကြော်ငင်းပြောလို့ပါပဲတစ်ဖက်နဲ့တစ်ဖက်ထောက်ခံသူတွေကတယောက်ရဲ့ candidate ကိုတယောက်မကြိုက်ကြတာကတမန်မကြိုက်ရုံအဆင့်ပုံပဲတော့တူတူခါခါကိုမုန်းတဲ့အဆင့်အထိရောက်အောင်မကြိုက်ကြတဲ့ပုံစံမျိုးဖြစ်နေကြပါတယ်သူတို့ကတစ်ဖက်နဲ့တစ်ဖက်နဲ့ဟိုဥပမာဆိုရင်ဒေါ်နယ်ထရမ့်ကဆိုလို့ရှင်ပြောတာကသူသားသမ္မတဖြစ်ခဲ့လို့ရှင်ပြင်တယ်လို့သူတို့ကိုဒီထောင်ထဲထည့်ထားမယ်ဆိုတဲ့အထိကိုပြောတဲ့ပုံစံမျိုးဖြစ်နေပါတယ်ပြီးတော့နောက်တစ်ခါထူးခြားတဲ့အချက်တစ်ချက်က ဒီဒေါ်နယ်ထရမ့်ဟာဆိုလို့ရှိရင်ဒီသူ့ရဲ့ပါတီကိုယ်တိုင်ကလည်းသူ့အများစုပေါ့နော်ပါတီရဲ့ထိပ်တိုင်းတွေကသူ့မထောက်ခံကြဘူးပါတီမှာပါတီကိုအများနဲ့ထောက်ခံကြတဲ့ဒီတင်းစားတွေRepublican ထောက်ခံတဲ့တင်းစားတွေကသူ့ရဲ့နှစ်ပေါင်းရာနဲ့ချီရဲ့အစင်လာကိုဖျက်ပြီးတော့ဒီ Hillary Clinton ကိုထောက်ခံကြတာမျိုးတွေကျုံရပါတယ်အဲ့လိုမျိုးပဲဒါပေမဲ့ဖက်ကကြတော့လည်း Donald Trump မှာဒီပေါ့ဟိုပွဲနေရထားတဲ့ဒီလူဖြူအဲ့လိုမှတင်းစားတွေကသူ့ကိုအုံနဲ့ကျင်းနဲ့ထောက်ခံပါတယ်သူရဲ့ထောက်သူရဲ့ထောက်ခံမှုက30ရာခိုင်နှုန်းကျော်လောက်ကိုရှိပါတယ်ဒီ Clinton နဲ့ရှင်လို့ရှိရင်ဆိုတော့ဟိုသူ့ဘက်ကဒီလိုမဲတွေကိုယူနိုင်မလားသူကနိုင်မလားဆိုတာလေဒါဟိုဆောက်ကြည့်ရမယ့်အချိန်လေးပ
ါ
ပြီးတဲ့ခါကျတော့ဟုတ်ကဲ့တန်ဘက်ကကြတဲ့ခါကျတော့ဒါသူ့ကိုဒီလူလက်တန်းစားတွေပြီးလို့ရှိရင်သူ့ကိုဒီခုနပြောသူလူမျိုးစုတွေကအများဆုံးထောက်ခံကြပါတယ်ဗျ
ာဟုတ်ကဲ့ကော်မိုဆန်ကျွန်တခုမေးချင်တယ်ကော်မိုဆန်ခုနပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီတမရလောင်းနှစ်ယောက်ကသူတို့အချိန်နဲ့စကားဆက်ထိုးပွဲတွေမှာပုံကိုရိုက်တိုက်ခိုက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်လို့ကမဲဆန္ဒရှင်တွေဘက်ကစိတ်ပြတ်သွားတာမဲဆန္ဒရှင်တွေရဲ့အမေရိကန်မဲဆန္ဒရှင်တွေရဲ့သဘောထားကိုဘယ်လိုများတိခောက်မိလဲဘယ်လိုလေ့လာမိလဲ
တော်နေနေကတော့ခုနကပြောသလိုပါပဲကိုယ်လည်းနှစ်ယောက်စလုံးကိုမတက်ကြလို့တော့များတယ်သူတို့ကပြောမယ်ဆိုလို့ရှင်ဒါဟိုတေတံကိုဟိုရေနှစ်ပြီးတက်မလားဟိုဘယ်လိုတော့တက်နေပြတ်တက်မလားဆိုတာမျိုးပဲတုံနေရသလိုမျိုးကိုတချို့တွေကဆိုမျိုးကိုဟိုတင်စားပြောဆိုကြတယ်ဘာဖြစ်လို့လဲဆိုတော့နှစ်ယောက်စလုံးကိုမတက်ဘူးကလင်တန်ကကြတော့လေဒီနှစ်ပေါင်းများစွာဒီခုနပြောသလိုပေါ့အစိုးရတာဝန်ထမ်းဆောင်တဲ့အခါကျတော့ဒီအစိုးရကဘာဖြစ်လို့သူတို့ဘဝတွေကိုပြင့်တင်ပေးအောင်မလုပ်နိုင်တာလဲဆိုတာမှသူ့ဝေဖန်ကြဝေဖန်မှုတွေရှိရဲ့ကျွန်တော်မမေ့ဘူးကောင်းတာထူကကြတော့လေအခုမှအမေရိကန်ဒီ new gdp ကဒီခုနပြောသလိုပေါ့နော်ဒီစီးပွားရေးချွတ်ချုံကြမှုကနေလွတ်လာပြီးမဲ့တချို့တော်တော်များများမျိုးတွေမှာဒီစီးပွားရေးချွတ်ချုံကြခဲ့တဲ့ဒီဒန်လက်တက်ရှိတဲ့ကြောင့်မလို့ဟိုစီးပွားရေးနဲ့ပတ်သက်လို့ရှင်ဒီတိုင်းကခံစားချက်တော်တော်ရင်းနှီးဆန္ဒရှိကြပါတယ်ပြီးတဲ့အခါကျတော့ဒီခုနလိုမျိုးပေါ့ clinton နဲ့ပတ်သက်လို့ရှင် donald trump နဲ့ပတ်သက်လို့ရှင်ကြားတဲ့အခါကျတော့လေသူကတိုက်ခိုက်မှုကခုနလိုမျိုးသူ့ရဲ့အရင်2008ဒီတမန်တော်ဖြစ်ခဲ့တဲ့ဂျွန်မက်ကင်းလိုလူမျိုးကိုတိုက်ခိုက်တဲ့အပြင်ဒီခုနပြောသလိုပေါ့ဒီမက္ကဆီကန်တွေဆိုလို့ရှိရင်လည်းမတင်းကောင်တွေတက်ဆက်သားတွေဆိုပြီးတော့ဒီဟိုတိုက်ခိုက်တာမျိုးတွေရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးတွေတို့ကြောင့်မဟုတ်ဘူးဒီအမျိုးမျိုးတွေကိုလည်းတိုက်ခိုက်တယ်အဲ့တို့ကြောင့်မလို့ခုနပြောသလိုတစ်ခါနဲ့တစ်ခါကဒီပြင်းထန်တဲ့စကားဆက်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့တော်တော်များများကလည်းကဲတော်ပြီခုနကကိုကိုကျော်ကြီးပြောသလိုပေါ့ဒီနေ့ဆိုတော့ငါတို့မပေးဘူးဆိုပြီးတော့ပြောတဲ့လူတွေရှိသလိုမျိုးဒီတချို့ Republican တွေကတော့ဟာမဖြစ်ဘူးဒီလိုလူမျိုးတော့ငါတို့ပြီးလိုက်လို့ရှိရင်ပါတီရဲ့ဘာကိုကြော်ပြီးတော့ခုနကပြောတဲ့ Democrat ကို Hillary Clinton ကို support လုပ်တဲ့အဖွဲ့လူမျိုးတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မိုဆန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်တို့သုံးသပ်ပေးမဲ့သူတူးရှိပါတယ်ဥအောင်သူငယ်ကြားပါလားခင်ဗျာဟုတ်ကဲ့ဦးအောင်သူညရဲ့အခုကျွန်တော်ခုနကဆွေးနွေးသွားလို့ပဲအမေရိကန်အခုလုပ်နေတဲ့ရွေးကောက်ပွဲကလက်ရှိမြန်မာပါဝင်ဒေသအတွင်းပေါ်မှာတစုံတရာရိုက်ခိုက်နိုင်ခြေရှိလားဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ဟိုပြောမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအမေရိကန်ရွေးကောက်ပွဲဆိုတာကကျွန်တော်တို့တစ်ကမ္ဘာလုံးကစောင့်ကြည့်ရတဲ့အနေအထားမျိုးဖြစ်ပါတယ်။ဟိုတချို့ကတော့ပြောတာပေါ့ဗျာအမေရိကန်သမ္မတဆိုတဲ့ဟာကဆက်ကြဝတီးမင်းလိုမျိုးပေါ့နော်။ဆိုတော့သူတို့ရဲ့ဩဇာကကျွန်တော်တို့ရဲ့တစ်ကမ္ဘာလုံးကိုကျွမ်းချုံနိုင်တယ်ဆိုတဲ့အနေအထားမျိုးရှိတာ ው ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမျိုးကတော့ကျွန်တော်တို့အားလုံးကစောင့်ကြည့်ရတဲ့အနေအထားမျိုးတော့ရှိပါတယ်။ဒါတော့ပြောမှဆိုလို့ရှိရင်တော့အခုလက်ရှိအမေရိကန်ရွေးကောက်ပွဲမှာတော့ကျွန်တော်အမြင်မှာနော်ဆိုတော့ဟိုထရမ့်ဘက်ကတော့ပြောမယ်ဆိုရင်တော်တော်လေးတော့ကျွန်တော်တို့ဒီအာရှနိုင်ငံတော်တော်များများကတော့စိတ်ပူပြီးတော့စောင့်ကြည့်ရတဲ့အနေအထားမျိုးတော့ဖြစ်ပါတယ်။နောက်တစ်ခုကတော့ကလင်တန်ဘက်ကပြက်လာမယ်ဆိုရင်တော့လည်းစိတ်တော့လည်းမကြိုက်ဘူး။ဒါပေမဲ့လည်းဒီကျွန်တော်တို့အရှိတောင်အာရှနိုင်ငံတွေဘက်ကတော့ပြည်စုံပြာကျွန်တော်တို့ဘာခေါမလဲဟိုအကျိုးစီးပွားရှိမလားပေါ့ဗျာ။ဒါမျိုးတော့စဉ်းစားတဲ့အနေအထားမျိုးရှိပါတယ်။
ဟုတ်ကဲ့ကုအောင်သူငင်းရဲ့အမြင်မှောင်ကဒီသမရလောင်နှစ်ဦးနဲ့ပတ်သက်လို့ထူးခြားချက်တွေဘာတွေများသိထားမိလဲခင်ဗျာ
အဲပြောခဲ့တဲ့ပြီးခဲ့တဲ့ကျွန်တော်တို့ရွေးကောက်ပွဲအခုမဲဆွယ်စည်းရုံးတဲ့ကာလကိုကြည့်ရင်အရင်ကာလတွေနဲ့မတူတဲ့အချက်ကတော့တယောက်နဲ့တယောက်ကတော်တော်ပြင်းပြင်းထန်ထန်တိုက်ခိုက်ကြတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့တယောက်နဲ့တယောက်တော်တော်လေးအောက်တန်းကြကြတိုက်ခိုက်ကြတဲ့အနေအထားမျိုးရှိပါတယ်ဆိုတော့အဲ့တော့ဒါကအမေရိကန်ရွေးကောက်ပွဲလားလို့ชูราหลองကိုကျွန်တော်တို့ဂျန်နဲ့နိုင်ငံတွေကစောင့်ကြည့်ရတဲ့အနေအထားမျိုးရှိတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ကွန်သူငယ်ဦးအောင်သူငယ်ဦးဘိုးကျော်ကြီးလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်တို့ဒီ VOA ကနေပြီးတော့ဒီ Virginia မင်းုံတို့ခုမှာမဲသတင်းတော်ရောက်ယူနေတဲ့ Mackin View တွေကိုကျွန်တော်လှမ်းခေါ်ပါမယ်။ Mackin View တွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြီ
။ခုနစနေသွားတာကြီးကြားမိမှာပါဒီတမရလောင်းနှစ်ဦးနဲ့ပတ်သက်လို့စိတ်ပြက်ကြတဲ့အချိန်ဒီနောက်တမရလောင်းကိုနှစ်ဦးပေါ့အမြင်နေပေါ့အခုကျွန်တော်လည်း voter turnout rate ပေါ့နော်မဲပေးကြတဲ့လူတွေရဲ့အချိန်ဒီနဲ့ပတ်သက်လို့မေးချင်ပါတယ်မက်ကင်ပီတွေလေးလာကြည့်တော့မဲယုံနေမှာမဲပေးကြတဲ့အရေးတွက်နောက်တစ်ခုကမဲလာပြီးတဲ့လူရဲ့စိတ်ဝင်စားမှုဘယ်လိုများသတိထားမိလဲ
။ကျွန်မဒီမှာလာကြည့်တဲ့မဲယုံမှာကတော့ဟိုမဲပေးတဲ့သူတွေများပါတယ်ဟိုများတယ်ဆိုတာကဟိုကျွန်မလည်းအတိအကျခံမရခက်တော့ဒီမှာမဲယုံဝန်ထမ်းတွေကိုမေးကြည့်ရရဆိုလို့ရှင်တော့သူကဗုဒ္ဓချမ်းတော့ကများတယ်လို့သူကယူဆတယ်။ဒါပေမဲ့ပြောရခက်သေးတာပေါ့လေအခုမှဗနဲ့6နိုင်ရနေစဖွင့်နေအခုဒီမှာဟို9နိုင်ကျော်10နိုင်ဝင်းကျင်ဆိုတော့ဟိုအခြေအနေကညနေပိုင်းမှာဘလောက်လာပေးဦးမလဲဆိုတာလည်းတွက်ရခက်တယ်။ဒါပေမဲ့သူတို့အစောပိုင်းစစ်တမ်းတွေကသူတို့ဟိုမှန်းထားတာလေဒီနှစ်မှာဟိုဗုဒ္ဓထမ်းလောက်ဒီမဲလာပေးတဲ့သူကများလိမ့်မယ်လို့တော့ခန့်မှန်းထားတယ်။ဒါပေမဲ့လည်းစံချိန်ချိုးလောက်အောင်များလိမ့်မယ်လို့တော့သူတို့မယူဆထားဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီမဲယုံမှာတော့မနက်ကဆိုရင်ကျမတို့စတာစပြီးတော့ဒီမဲယုံဖွင့်တဲ့6နိုင်ရနေ7နိုင်ကြားလောက်မှာဆိုရင်သူကစမ်းစီတဲ့သူကိုထောင်ထဲဖြီးပြီးတော့ရှိတယ်။အများကြီးပဲဆိုတော့သူတို့ကတော့ဒီမှာမဲပေးတဲ့သူတွေစကားပြောကြည့်တဲ့အခါမှာလည်းသူကတကယ်ကိုစိတ်ဝင်စားတယ်။သူတို့လည်းဒီရေးကောက်ပွဲကိုတကယ်ရေးကြည့်တဲ့ရေးကောက်ပွဲတစ်ခုလို့သူယူဆထားကြတယ်။ဘာကြောင့်လဲဆိုတော့ဟိုကျမစကားပြောပြတဲ့သူတော်တော်များများဆိုလို့ရှိရင် Trump တမနာဖြစ်လာမှာကိုစိတ်ပူတဲ့အကြောင်းပြောကြတဲ့သူတွေပါတယ်တော်တော်များများဟုတ်လား။ဟိုဘယ်သူမှမဲမသေးဘူးတယောက်ကမှမကြိုက်ဘူးဆိုတာမျိုးနဲ့မဲမသေးဘူးလို့ပြောတဲ့သူလည်းရှိတယ်။ဒါပေမဲ့စကားပြောခဲ့တဲ့သူတွေထဲမှာဆိုလို့ရှိရင်တော့တော်တော်များများ Trump ကိုပြီးမယ်ဆိုတာတယောက်မှမပြောဘဲနဲ့ဒီ Clinton ဝဲပြီးမှာဘာလို့နှစ်ယောက်ရှင်လိုက်မယ်ဆိုလို့ရှိရင်တော့ Clinton ကသာပို့ပြီးတော့အတွေ့အကြုံရှိတယ်ပို့ပြီးတော့အရေးချင်းရှိတယ် Trump လိုလိုမျိုးတမနာဖြစ်လာရင်တော့စိတ်ပူစရာရှိတယ်ဆိုတာမျိုးပဲပြောကြတာ ਉਹ တော့ဒီမှာတွေ့ရတယ်ရှင်
ဟုတ်ကဲ့မက်ခင်ပြူတွေ့လေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေချို့လှည့်ပေးကြပါတယ်သူတို့လည်းဆွေးနွေးကြတယ်မေးမြန်းကြတယ်ဆိုလို့ပါကျွန်တော်ပထမဆုံးဦးချစ်မြစ်ကိုအရင်ခေါ်ကြပါတယ်ဦးချစ်မြစ်ကြားပါလားခင်ဗျာအာပင်တိုင်းဆွေးနွေးနေတယ်ဦးအောင်သူငင်းဦးဘူကျော်ငင်းတို့လေးလိုက်ပေါ်မှာရှိပါတယ်ပြောဆိုဆွေးနွေးလို့ရပါပြီတူပေါ့
ဟုတ်ကဲ့ဆရာကျွန်တော်ကျွန်တော်တို့လည်းလေဒီဟို message ဝဲယူပါလေလေဒီကျွန်တော်တို့တစ်ချောင်းလုံးနားထောင်တာလေဆရာရဲ့ကျွန်တော်ဒီအမေရိကန်ကမ္ဘာ Super Power အင်အားကြီးနိုင်ငံကြီးဆိုတော့လေဟိုတကဘာလုံးနဲ့လည်းကျွန်တော်တို့ကအကျုံးဝင်တဲ့သက်ဆိုင်တယ်လို့ပြောမှာအဲ့ဒီကျတော့ကျွန်တော်တို့နိုင်ငံပါဝင်ပေါ့သူတို့ကျွန်တော်မြင်ရတော့ Hillary Clinton ကိုပဲကျွန်တော်တို့သဘောကျတယ်ဘာလို့လဲဆိုတော့သူကကျွန်တော်တို့ဒီနိုင်ငံရေးကိုလေဟိုအဆက်ဆက်တွေ့ကြုံရှိတယ်နောက်ပြီး Donald Trump ကကျွန်တော်တို့သူပြောတဲ့ဟောတဲ့နေရာမှာသိပ်ဘူးချက်သိမ်းထားကြကောင်းတဲ့စကားလုံးတွေသမားတယောက်ပြောလို့မသိတော့တဲ့စကားလုံးတွေပါလာတယ်ပြောတော့ကျွန်တော်တို့ဒီဘာသာရေးမှာလည်းသူကဟိုဟိုအစွန်ရောက်လေပြောသလိုပဲတစ်ပတ်စွန်ပြောတာလေးရှိတယ်ကျွန်တော်တို့ဒီဘာပေါ်ဒီမွတ်စလင်တွေနဲ့ပတ်သက်လို့လေသူကဟိုမတက်မြက်စရာအကြောင်းစကားကြီးပြောလာတယ်အဲ့ဒါကြောင့်သူ့ကိုမဖြစ်စေချင်ဘူးကျွန်တော်တော့တော့ LRD ဝယ်ဖြစ်စေချင်ပါနဲ့ဆရာ
ဟုတ်ကဲ့အာဦးချင်းမြစ်ကျေးဇူးပါခင်ဗျနောက်ထပ်သရော့ရှင်တူကျွန်တော်တစ်ဆက်တည်းခေါ်လိုက်ချင်ပါတယ်ဥက္ကုတ်ကိုကြီးတို့လေးဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါ2015နိုဝင်ဘာကဗမာပြည်ရဲ့ရွေးကောက်ပွဲဗျာဒေါ်ဆန်းစုကြည်နိုင်တယ်ဗျာအဲ့ခု2016နိုဝင်ဘာ6ရက်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲဆိုတော့အမျိုးသမီးချင်းဆိုတော့ကျွန်တော်တို့ကတော့အဲ logic နေရခံမှန်းကြည့်လို့ရှိရင်တော့ Hillary ရလိမ့်မယ်လို့ကျွန်တော်ပြောနေပါတယ်။နောက်ပြီးတော့ Hillary ရကြာအင်ဗီရောမှာ first lady နဲ့နေခဲ့တယ်ဗျာ။အဲနောက်ပြီးတော့ကျွန်တော်တို့နိုင်ငံတကာဝင်ကြီးအဖြစ်နဲ့လည်းနေခဲ့တော့နိုင်ငံရေးပွားဝနေတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။အ
ဲဟိုပုဂ္ဂိုလ်ကတော့ဟိုပုဂ္ဂိုလ်တော့ကြည့်တဲ့ဆိုင်မဲ့အဲအမျိုးသမီး၃ယောက်လည်းယူခဲ့တယ်ဗျာ။အဲကျွန်တော်တို့ကနောက်ဆုံးကလည်းအမျိုးငယ်ငယ်လေးလည်းယူထားတယ်ဆိုတော့အမျိုးသမီးတွေပတ်သက်တဲ့ဥစ္စာသူ့နာမည်ပြည့်ရှိရတော့ဒါအဲ့ဒါပြန်လည်းရှိတယ်ဆိုတော့ဒါရသိတော့ပစံလို့ဘူးလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါဥက္ကုကြီးကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကိုဘိုးကျော်ငင်းကိုကျွန်တော်တစ်ချက်မေးလိုက်ချင်ပါတယ်ခင်ဗျာကိုဘိုးကျော်ငင်းခုနကကျွန်တော်တို့သရော့ရှင်တွေဆွေးနွေးသွားတာကိုကျွန်တော်တို့ရသလောက်ဗမာအတိုင်းဝိုင်းတွေကိုကျွန်တော်မေးကြည့်လိုက်တဲ့အခါမှာကလင်တန်ကိုကြိုက်တဲ့လူတော်တော်များများတွေ့ရတယ်ခင်ဗျာအဲ့ဒါဥက္ကုကျော်ငင်းဘလို့များသုံးသပ်မိတယ်မြန်မာပြည်ဘာကြောင့်များကလင်တန်ကိုကြိုက်နေကြတာလဲ
ကလင်တန်ကိုကြိုက်တာတော့ဗမာကြီးကြိုက်တာတော့မဆောင်ဘူးပေါ့နော်ဒါကတော့ရှင်းပြရင်ဗမာပြည်မှာဒေါ်စုနိုင်နေဒေါ်စုကိုကြီးညိုတဲ့လူများတယ်ဗျာဟာလာသူနိုင်ငံရေးဝန်ကြီးဘွားဒေါ်စုနဲ့လာပြီးတော့ဟာကင်းကင်းမင်းမင်းနေတဲ့ဟာလာသူဒေါ်စုကိုသူတို့ထောက်ခံအားပေးခဲ့တယ်ဆိုတော့ဒါကတော့အကျိုးတရားမှရှိတာပေါ့နော်ဒါဟိုဘာမှပြောစရာမရှိပါဘူးအဲဟီလရီကလင်တန်ကတော့ရှင်းပြရင်တော့ဗျာနိုင်ငံရေးရဲ့ဆိုတော့ဟီလရီကလင်တန်ကတော့အတွေ့အကြုံရှိတယ်ပြောလို့ရတာပေါ့နော်အဒေါ်နယ်ထရန့်ကတော့ဟိုစကားပြောလဲကြမ်းနေရမ်းနေဒါကြောင့်လူတွေကမကြိုက်တာရှိတာပေါ့နော်သို့တော့ကျွန်တော်ဒီနေရာမှာအားလုံးကိုသိစေချင်တာရှိတယ်ကျွန်တော်အမေရိကန်မှာမဲပေးခဲ့တဲ့လူပါဒါပေမဲ့ဒီနေ့တကျွန်တော်မပေးဘူးမပေးတာကျွန်တော်အမှန်ရှားပါတယ်သို့တော့ကျွန်တော်တို့စဉ်းစားရမယ့်အပိုင်းရှိတာကဒေါ်နယ်ထရန့်ဒီတင့်တင့်နဲ့လူသမရလောင်းတော့မဟုတ်ဘူးသို့တော့အမေရိကန်ပြည်သူတွေဟာဘာကြောင့်ဒီလိုလူမျိုးကို ထောက်ခံတယ်လဲဆိုတာကိုကျွန်တော်ဟိုသောရရှင်ကိုစဉ်းစားနေခြင်းနဲ့ဘာကြောင့်လဲဆိုတော့ဆိုရှယ်လစ်ဘရယ်ဇမ်ရဲ့အဆွန်ရောက်တာတွေအများကြီးရှိတယ်အမေရိကန်မှာပေါ့နော်ဒါဒါဟိုအပြင်ကနေကြည့်ရင်မမြင်တာတွေရှိတယ်ပေါ့နော်ပြောအဲ့ဒီဒီဟာတွေကိုရှင်းပြရင်နောက်ဆုံးပြောရင်တော့ဗျာ elite politics ဆိုခေါ်တာပေါ့နော်ရေပေါ်စီးနိုင်ငံရေးသမားတွေဟာအာဟိုပြည်သူပြည်သားရဲ့လူအင်ဆန်နာနဲ့ဝေးသွားတဲ့ခါကျတော့အာဒေါ်နယ်ထရမ့်လိုလူမျိုးပေါ်လာတာပေါ့ဒါစနစ်ကနေဖော်ထုတ်လိုက်တာပဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံမှာလည်းမြန်မာနိုင်ငံမှာလည်းဟလာကျွန်တော်တို့အခုမှဒီမိုကရေစီလမ်းကြောင်းကိုဆက်လျှောက်တာပေါ့နော်သူတို့ကတော့နေပေါင်းများစွာလျှောက်တယ်ပေါ့ဆိုတော့အာအရေးအကြီးဆုံးဟာပြည်သူနဲ့ဝေးကွာမသွားဘူးကအရေးကြီးဆုံးပဲဒါဟုကျွန်တော်တို့ကတက်ထားစေချင်တယ်ဒါကျွန်တော်သောရရှင်ကနားလည်စေချင်တယ်
ဟုတ်ကဲ့ပါအ
ာhillary clinton ကတော့ positive ဖြစ်တာပေါ့ဗျာသူကတော့အတွေ့အကြုံရှိတာ
ဟုတ်ကဲ့
အဲကျွန်တော်အဲ့လိုပဲယူဆပါ
ဟုတ်ကဲ့ကိုကိုချင်းကျေးဇူးပါလီလိုင်းမှာခဏနေပါအောင်ကျွန်တော်ဟိုဥဟုံတူငင်းကိုကျွန်တော်မေးချင်ပါလိဥဟုံတူငင်းကဟိုဒေါ်နယ်ထရမ့်နဲ့ပတ်သက်လို့တော့တော်လေး controversial ပါဘာလို့ဆိုတော့သူကနဲ့ပတ်သက်ပြီးမကြိုက်တဲ့လူတွေလည်းများတယ်ဒါပေမဲ့သူ့ရဲ့ popular ဖြစ်မှုကလည်းအမခန်းလောက်အောင်ကျွန်တော်တို့ American ပြည်တော်စုမှာတွေ့ရပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ exit poll တွေမှာဆိုကတ်နေတာပဲအဲ့တော့ဘာကြောင့်ဒေါ်နယ်ထရမ့်တလောက်ထိတက်လာနိုင်တာလဲဥဟုံတူငင်းဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ American နိုင်ငံမှာအခုကပြောမယ်ဆိုလို့ရှိရင်ဒီဟိုတည်ရှိနေပြီးသားနိုင်ငံကြီးခင်းကျင်းနေပေါ့ဗျာဆိုတော့အဲ့ဒီပုံမှာလူတွေကစိတ်ကြက်နေတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့တစ်ဖက်မှာလည်းခုနလိုဒေါ်နယ်ထရမ့်တက်လာတယ်ဆိုတာကအမေရိကန်မှာလူတွေနဲ့တော့တက်လာတာတော့မဟုတ်ပါဘူးဆိုတော့သူတို့မှာ primary လို့ခေါ်တဲ့ဒီဒေသအတွင်းမှာပြိုင်ဆိုင်ရတာတွေရှိပါတယ်ပြီးတဲ့ခါကျတော့အဆင့်လိုက်ဒီလိုကျွန်တော်တို့ debate တွေနဲ့အရှင်းဘောတွေနဲ့တက်လာရတဲ့အရှင်းအနေထားတွေရှိပါတယ်ဆိုတော့အဲ့တော့ဒေါ်နယ်ထရမ့်တက်လာတယ်ဆိုတာကတော့ပြောမယ်ဆိုရင်သမ္မတလောင်းတယောက်အနေနဲ့လွယ်လွယ်နဲ့တော့တက်လာတဲ့ခီးမဟုတ်ဘူးလို့ဖြစ်ပါတယ်ဆိုတော့အဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာဟိုဖြစ်နေတဲ့ဟိုလက်ရှိနိုင်ငံကြီးအခင်းအကျင်းပေါ်မှာလူတွေရဲ့စိတ်ကုန်နေတဲ့ကိစ္စတွေရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းတည်ရှိနေတဲ့အခင်းအကျင်းအခုသမ္မတရွေးချယ်ပုံစံဒီပုံမှာလည်းလူတွေရဲ့တံတရားရှိနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဥအောင်သူချင်းကျေးဇူးပါကျွန်တော်သရရှင်နေအလှည့်ပြန်ပေးချင်ပါတယ်ကျွန်တော်အရင်ဆုံးဥခန့်အောင်ကိုဖိတ်ခေါ်ချင်ပါတယ်ဥခန့်အောင်တို့လေးဆွေးနွေးလို့ရပါပြီမင်းမြန်ရင်ဥအောင်သူချင်းရှိပါတယ်ဥပိုလ်ကျော်ချင်းရှိပါတယ်ဟုတ်ကဲ့ဥက္ကံကိုကြားပါလားခင်ဗျာ
။အော်ဟုတ်ကဲ့ခင်ဗျာ။
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်တူတူတူ
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အနေနဲ့ဆွေးနွေးချင်တာကတော့အမေရိကန်နိုင်ငံရဲ့သမ္မတကြောင်းလဲမှုကိစ္စနဲ့ပတ်သက်လို့ဆွေးနွေးရရင်တော့ဟီလီကလင်တန်ကိုပဲထောက်ခံတယ်လို့ဆွေးနွေးချင်ပါတယ်။ဘာကြောင့်လဲဆိုရင်တရက်မီယာတွေကိုလည်းနားထောင်ကြည့်ပြီး DOE BBC အားရစီသာဒရင်ဌာနတွေကိုလည်းကျွန်တော်ဆက်ဆက်ဆက်မတိုင်မီခင်ကကြီးယခုချိန်ထိနားထောင်ခဲ့ပါတယ်ယခုလိုဒရင်ဌာနတွေပါနားထောင်ကြည့်တော့လဲအရီကလင်တန်ကိုပဲခင်မြင်မိကြပါဟုတ်က
ဲ့
ချင်းရင်ပြောရရင်တော့ကျွန်တော်ညမာနိုင်ငံကြီးလည်းပဲမြင်နိုင်မဲ့ပုဂ္ဂိုလ်လို့ထင်ပါတယ်ပြီးတော့နိုင်ငံကြီးကင်မရာဆိုတဲ့နိုင်ငံကြီးလည်းချက်ကျင်သူလို့ကျွန်မမိလို့ပါဒါကြောင့်မို့
ဒီ
ကွာထောက်ခံပါ
ဟုတ်ကဲ့ဥက္ကံအောင်ကျေးဇူးပါဥက္ကံအောင်ပြောချင်တာကျွန်တော်ဖမ်းမိပါပြီနောက်တစ်ယောက်ဖိတ်ခေါ်ချင်ပါတယ်ဥမောင်ကျော်ဇန်အမြင်လဲသိချင်ပါတယ်ဗ
ျကျွန်တော်ကတော့ပြောချင်တာကတော့ဒေါ်နယ်ထရမ့်ကိုပဲခေါ်ကြပါဘာဖြစ်လို့ဆိုလို့ရှိရင်သူကပြတ်တဲ့လူတရားလို့ကျွန်တော်ကမြင်ပါတယ်လူဝင်မှုပြတ်တဲ့နဲ့ပြတ်တဲ့လာရင်သူကပြတ်ပြတ်ဆဆခံကြတယ်လို့တရားလို့မြင်ပါတယ်ကျွန်တော်တို့ရခိုင်ဘက်မှာလည်းအဲ့လိုမျိုးခံစားနေရပါတယ်အခုဆိုရင်ကဘာပေါ်မှာ Islamization ဆိုတာရှိနေတယ်အဲ့ဒါပေါ်ရန်ရည်ကြီးနေတယ်အဲ့ဒါကို Donation လို့လူမျိုးကသာ Donation ချက်ပေးနေတယ်လို့ကျွန်တော်ကယူဆပါတယ်ကျွန်တော်တို့ရခိုင်နေရာလက်တက်နေရာတွေချက်ပါအဲ့ဒါကတော့ကျွန်တော်တို့နဲ့ Donation နဲ့သဘောချင်းတူတဲ့ကိစ္စပါဒါကြောင့်ကျွန်တော်အမြင်ကတော့ Donation ကိုပဲထောက်ခံတင်လိမ့်မယ်လို့ရခိုင်ကြီးလည်းအများစုထောက်ခံနိုင်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ဥမောင်ကျော်ဇန်ကျေးဇူးပါတော်တော်ရှင်နောက်တစ်ခါတခါလေးဖိတ်လိုက်ချင်ပါလေဦးကျော်လင်းကြားပါလားခင်ဗျဆွေးနွေးလို့ရပါပြီတူဟုတ်ကဲ့ဦးကျော်လင်းဟုတ်ကဲ့
ကျေးဇူးတော်ပ
ါဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးမောင်ဗျာအဲဦးလက်ရှိတော့ဗျာဒီပုဂ္ဂိုလ်ကြီးပြောမှဆိုတော့ရွေးကြည့်တာနဲ့အခုတော့ပုံစံသူမျိုးချင်းတွေဝါရတော့ဒီဟဲလီကတော့လေကျွန်တော်ဟဲလီပါပဲဟဲလီကလည်းနာတော့ပဲလေဗျာဒီပါတီကြီးပါလူမကြည့်ရတယ်ဆိုလို့ကျွန်တော်တို့ခေါင်းဆောင်စကားတိုင်းပြောလိုက်ရင်တော့ပါတီကြီးကျင့်နေတဲ့ဒေါက်ဂရက်ကိုလည်းအားမရဘူးလား။ဘာကြောင့်လဲဆိုတော့စီးရီးယားပြဿနာမှာကျွန်တော်တို့ကင်မီကယ်ဝါပေါ်တွေတုံးနေပြီ တော့လည်းပြီးတော့သူလည်းမစရာလည်းပြင်းနေတော့အဲ့လိုမှဆိုပေးလိုက်နေမှာတခါလေတကယ်စစ်သမားကြီးပြင်းတော့ဘူယိုကြီးတောင်ဘူးဒီတိုင်းလို့သူပြောတယ်တကယ်မှမရရမယ့်အဆောင်ကြီးပါလေပြင်းတော့တော့ရှူးထွားရကြအဲ့ဒါဒီကိစ္စကိုကျွန်တော်တို့ဘာလို့မလုပ်ရလဲတော့ဒါကကျွန်တော်တို့ရရှိနိုင်ငံကတောင်းဝိုင်းပြီးတော့အခုတခါပြန်ပြီးတော့ခမိတ်ကဝန်ကိုပြန်လုပ်နေကြတယ်အဲ့ဒါအဲ့ဒီလိုဒီပြားမကိစ္စတော့မပြီးနဲ့ဟိုအချိန်တောင်လို့ရှိရင်တွန့်တုံသွားတာဒီမိုကရက်တက်လာဒီမိုကရက်ထွန်လာကျွန်တော်အဲ့လိုအောင်မိမိပါဟု
တ်ကဲ့ဟ
ိုဘုကွာလေကျွန်တော်တို့တွေ့ကြုံနေရပါတယ်ဒါပေမဲ့ဒီကုန်းကပြောလို့ပေါ့ဗျာဒီရှုပ်ကိစ္စလေးတွေမှာတော့ဖြစ်ရင်ဒီသူ့အထိတ်သိမ့်နိုင်တဲ့လူတွေသူတို့ကိုတင်းရုံနေတဲ့ Foreign Minister တွေစသဖြင့် Deputy President ရှိမှဆိုလို့ရှိရင်တော့ဖြစ်ရင်ကျွန်တော်ကတော့ဒီကဘာတွေနဲ့ America's biggest super power ကြီးဆိုတော့ကောင်းမကိုထိန်းထားနိုင်မယ်လို့ထင်နေတာ
ဟုတ်ကဲ့
အမေရိကန်ကဓာတ်လို့ထင်နေတချို့အတွင်းပေါ်ဒီမှာဟိုကျူးသွားတာဟာရောက်မှအပေါ်ကကိုယ်လုံးမကြတာပဲပြည်သူထင်နေမပေါ်ခဲနဲ့ရှေ့ခွေ့ရှေ့ခါနဲ့ပြန်ထွက်လာတယ်အဲ့တော့ကျွန်တော်ဒီမိုကရေစီရဲ့အခြေအနေတွန့်တုံသွားတဲ့အချက်ပဲအဲ့တော့ကျွန်တော်ရီပပ်ဘလစ်ရအောင်လည်းပို့ပြီးတော့အဘိုးမောင်းတဲ့ရှိပဲလို့ထင်ပါတယ်
ဦးကျော်လေးကျေးဇူးပါဟုတ်ကဲ့ကျွန်တော်ဒါနဲ့နိုင်ငံတကာမူဝါဒနဲ့ပတ်သက်လို့သမရလောင်းနှစ်ယောက်ရဲ့နိုင်ငံတကာပူဝါဒနဲ့ပတ်သက်လို့ဥပုကြော်ညင်းရဲ့အမြင်လည်းသိကြပါလေ
အဲ့ငယ်ဆိုင်မူဝါဒလည်းဆိုရင်တော့ချင်းမဟိုထရမ့်ကတော့သူကတော့ဟိုကောက်ပွားဟိုဒီမူဝါဒပဲသူတင်သွင်းတာပေါ့နော်ဒါပေမဲ့သူဟိုဘဲအမေရိကန်စနစ်မှာတခုရှိတာကသမရတခုဖြစ်လာပေမဲ့ဟိုတကယ်တမ်းဟိုပံ့ပိုးတဲ့လူတော်တွေရှိပါတယ်ဒါကတော့သူတို့အလှဲ့ကြပေါ့နော်ရီပဘလစ်ကန်သမရဖြစ်ရင်ရီပဘလစ်ကန်လူတော်တွေရှိပါတယ်သို့တော့ဒီအခုလက်ရှိအခြေအနေမှာဟိုထရမ့်ကိုကြိုက်နေကြတာတော့အများရှင်းတော့ခုနပြောသလိုဟို liberalism ရဲ့ extremism တွေရှိတဲ့အတွက်ပြည်သူတွေကမကျေနပ်တာတွေရှိတော့ဒီဟာကိုပြပြသားသားကြိုက်မှာထရမ့်ဆိုပြီးတော့ရှင်းရှင်းပြောရင်ထရမ့်ရဲ့ character ကိုမကြိုက်ပြီမင်းသူ့ရဲ့အတွေ့အကြုံမရှိတာကိုမကြိုက်ကြပြီမင်းသူရဲ့ရဲရဲတင်းတင်းလုံးမယ်ဥပမာဖိလစ်ပင်းသမရပေါ့ကွာဖိလစ်ပင်းမှာသမရမှာတကဘာလုံးကဝိုင်းဆင်းနေကြမြင်ဖိလစ်ပင်းမှာရှိနေတဲ့လူတွေကဖိလစ်ပင်းသမရကိုထောက်ခံတယ်။ဘာကြောင့်လဲဆိုတော့ corruption ကဟိုနိုင်ငံရေးသမားတွေရောပြည်ထောင်စုကိုနိုင်ငံကဒီဘိန်းကြီးရောက်နေတဲ့ခါကျတော့ဒီလိုမှမကင်မရတာရှိတယ်ပေါ့နော်။ဆိုတော့ဒီဟာက Trump ရဲ့attraction မှာပဲ။ဆိုတော့ foreign policy မှာတော့သမရဖြစ်လာလို့ရှိရင်ဘယ်သူမှတော့ရမ်းလို့မရပါဘူး။ဘာကြောင့်လဲဆိုတော့American သမရဆိုတာအလကားမှမဟုတ်ပဲသူတို့သူကအနုမြေလက်ဘုံကြီးရှိနေတာ哦ဆိုတော့ဒီအနုမြေလက်ကြီးရှိနေတဲ့အတွက်သမရဖြစ်လာရင်ဘလောက်ကြီးပဲရရန်ပြောတာတခြားတကယ်လို့တာကြားတဲ့အခါကျတော့အထင်းသိမှုရှိပါတယ
်ဟုတ်ကဲ့ဥပိုလ်ကျော်ညင်းကျေးဇူးပါခင်ဗျာကျွန်တော်တို့ Daily Life Season အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥပိုလ်ကျော်ညင်းဥအောင်သူညင်းနောက်ကျွန်တော် View အဖွဲ့သားမခင်ဖြူတွေးနောက်ကော်မော်စင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော် Daily Life Season ဒီမှာရနာခွေပြပါ